ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပွဲတွေကြောင့်မြန်မာနိုင်ငံရဲ့အဓိကနယ်စပ်ကုန်သွယ်ရေးဖြစ်တဲ့မူဆယ်နယ်စပ်စခန်းကိုပိတ်ထားရတာအခုဆိုရင်ရက်ပေါင်း20နီးပါးရှိလာနေပါပြီ။တရုတ်မြန်မာနှစ်ဖက်ကုန်စည်စည်းစိမ်မှုမရှိတာကြောင့်စားနပ်ရိက္ခာအပါအဝင်လောင်စာဆီပြတ်တောက်မှုတွေလည်းရှိနေတဲ့အကြောင်းရှမ်းပြည်နယ်မြောက်ပိုင်းကလုပ်ငန်းရှင်တချို့ကပြောပါရယ်။လမ်းတွေပြတ်သွားတဲ့အတွက်လည်းမူဆယ်ကုန်သွယ်ရေးကအချိန်ပြန်ယူရလိမ့်မယ်လို့လုပ်ငန်းရှင်တူက VOA ကိုအခုလိုပြောပါရယ်။တ
ောင်ပြောအဓိကဟောပေါ့ကုန်သွယ်ရေးလမ်းမကြီးပေါ့ကုန်သွယ်စည်းစိမ်မှုပြတ်တောက်တတိုင်းဖြစ်နေတဲ့ပုံပေါ့။ကျွန်တော်ဒီကနေ့မှဒီကြောက်ပါဒီမျိုးလည်းတော့ထောက်ခိုင်းရတယ်ခုခံတယ်ကိုလို့ဆံမဆံဒီပါရက်ကိုပြက်ကုန်ပြီးလည်းဖြစ်တာလေကွာဒီကလည်းသူ trust box ပေါ်ခေါ်စတော့မာဘီလည်းမရှိတော့ဒီကကဒီလည်းဆက်တယ်ညစီပါရည်ဒီမမဆက်တွေရချက်တော့တဲ့အခါကျစီပေါ်ဆံဒီမလာတော့သတိကြည့်တယ်မရှိတော့ဘူးလက်တော့ဘက်ကလည်းသူကနောက်ကျုပ်ဘက်ကဖြစ်တယ်ကွာလေအဲ့ဒါလည်းဒလူပီကြတာသိတယ်ကိလေဒီကကသူကသူဆံရပါသမုံကိုဆက်တော့ပြက်သွားတာ
မူဆယ်အပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာချင်းရွှေဟော်နယ်စပ်ကုန်သွယ်ရေးကိုလည်းရပ်လိုက်ရပါတယ်စစ်ကောင်စီရဲ့ကုန်သွယ်ရေးဦးစီးဌာနကတော့တရုတ်ကိုပို့မဲ့ကုန်စည်တွေကိုတခြားနယ်စပ်ဂိတ်တွေဒါမှမဟုတ်ပင်လယ်ရေကြောင်းကပြောင်းလဲတင်ပို့ခွင့်ပေးမယ်လို့နိုဝင်ဘာလ10ရက်နေ့ကထုတ်ပြန်ထားပါတယ်တချို့မူဆယ်ကုန်သွယ်တွေကတော့အထားမခံတဲ့အသီးအနှံနဲ့ရေထွက်ကုန်တွေကိုကချင်ပြည်နယ်လွယ်ကျယ်ဂိတ်ကနေတဆင့်တရုတ်ကိုပို့ကြပါတယ်တချို့ကတော့ရှမ်းပြည်နယ်အရှေ့ပိုင်းကကျိုင်းတုံမိုင်းလာဂိတ်ကနေတရုတ်ကိုပို့နေကြပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့ကလေးတမူအာရှလမ်းမပေါ်ကခမ်းပတ်မြို့ကိုချင်းလက်နက်ကိုင် CNDF ပြည်သူ့ကာကွယ်ရေးတပ်မတော် PDF နဲ့ကချင်လက်နက်ကိုင် KIA တို့ကဒီရက်ပိုင်းထဲမှာထိန်းချုပ်ခဲ့တယ်လို့သတင်းတွေထုတ်ပြန်ခဲ့ကြပါတယ်။နောက်ပြီးတော့နောက်ထပ်နယ်စပ်ကုန်သွယ်ရေးစခန်းရှိတဲ့ Recorder မြို့ကစစ်ကောင်စီတပ်စခန်းကိုချင်းလက်နက်ကိုင် CNA CDF တပ်ဖွဲ့တွေကဒီနေ့တနင်္လာနေ့မှာတိမ့်ပတ်ရရှိတယ်လို့ဂျာကာလာချင်းမျိုးသားကောင်စီကသတင်းထုတ်ပြန်ထားပါတယ်။အိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးကလက်နက်ကင်ပြည်ပခန့်တွေကြောင့်ရန်နာထားရတာကြားပြီးဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နဲ့မြန်မာအဓိကကုန်သွယ်နေတဲ့မောင်းတော်နယ်စပ်ကုန်သွယ်ရေးဂိတ်ကတော့ဒီနေ့တနင်္လာနေ့မှာစတင်ခဲ့တဲ့ရခိုင်လက်နက်ကင် AA ရဲ့ရေတိတောင်တိုက်ပွဲကြောင့်ရပ်သွားခဲ့ရပါတယ်။စစ်ကောင်စီကတော့အခုနိုဝင်ဘာလထဲမှာအမေရိကန်ဒေါ်လာ 1.5 တန်ဖိုးကုန်တွေတင်ပို့နိုင်မှုရထားခဲ့တာပါ။မောင်းတော်အငူမော်ကားလမ်းကိုစစ်ကောင်စီကအရေးပေါ်ပိတ်လိုက်ရတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့က VOA ကိုပြောပါရယ်။မင်းပြဘက်ကိုလည်းပိတ်ထားလိုက်တဲ့အတွက်မြေပုံမြို့နယ်ဘက်ကိုလည်းသွားဖို့ခက်ခဲသွားပါရယ်။နေဆက်ကုန်သွယ်ရေးတွေအပြင်ဒေသအတွက်လိုအပ်တဲ့စားနပ်ရိက္ခာတွေပါပြက်လက်သွားနိုင်တဲ့အခြေအနေရှိနေကြောင်းမင်းပြမြို့နယ်ကလုပ်ငန်းရှင်တို့က VOA ကိုပြောပါရယ်။အဲဒီ
ကမှတော့ကနေဒီလိုဂျိုးမချိုပြီးလာတဲ့ဟာတွေကပုံများတယ်ဒီလိုဒီလိုရှင်းလင်းလို့ဖြစ်ဆိုရှင်းလင်းဒီကမှာလည်းကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့ပြီးတော့ဟိုကွန်ဒေါ်မှာလည်းတော့တော်တော်ပြတ်ပုံပါပဲဒီသားတွေကစဆင်းမလို့ပြတ်တော့နေအခုဆိုလို့ရှိတယ်ရတဲ့တော့တိုက်ပွဲရှိတဲ့နေရာမှာဆိုလို့ရှိရင်စတန်တေးကိုဆိုလီဘောတော့တော်တော်မကိုစီးတဲ့စတဲ့ကင်းပေါ့
ရခိုင်လက်နက်ကင်အဖွဲ့ AA ကတော့ဆန်ကိုဈေးတင်ပြီးရောင်းချနေသူတွေကိုအရေးယူသွားမယ်လို့တတိပေးထားပါတယ်ရခိုင်ကိုဝင်ထွက်နိုင်တဲ့ကုန်သွယ်ရေးလမ်းကြောင်း3ခုရှိတယ်ဆိုပေမဲ့အခုကတော့ရေလမ်းကိုအဓိကထားရနိုင်ခြေရှိနေပါတယ်ဒီရေလမ်းကိုစစ်ကောင်စီနဲ့လုပ်ငန်းရှင်တချို့ကကြီးစိုးထားတဲ့အတွက်စီးပွားရေးအမျက်ထုတ်တဲ့ကိစ္စတွေရှိလာနိုင်တဲ့ကြောင်းတချို့ကခံမှန်းပါတယ်ကင်းပီနယ်မှာစစ်ပွဲတွေရှိနေပေမဲ့လည်းမြောက်ရီနယ်စပ်ဂိတ်ကနေထိုင်းကိုတစ်ပတ်အတွင်းအမေရိကန်ဒေါ်လာ 4.8 တန်ဖိုးမြန်မာဘက်ကတင်ပို့ခဲ့ပါတယ်တွင်းကုန်ကတော့အမေရိကန်ဒေါ်လာ 16 တန်ဖိုးရှိခဲ့တယ်လို့မြောက်ရီကုန်သွယ်ရေးဆောင်ကထုတ်ပြန်ထားပါတယ်ကျန်တဲ့တာချီလိန်နဲ့ဘိတ်ကုံသွယ်ရေးဂိတ်တွေကနေလဲထိုင်းမြန်မာနှစ်နိုင်ငံကုံသွယ်ရေးကဆက်ရှိနေသေးဖြစ်ပါတယ်ခင်ဗျာ
ကိုငင်းညမ်းပါရှင်ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ခဏအစီအစဉ်နေနားဆင်ရဖို့ရှိပါတယ်